ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူပေါင်း380ကျော်သေဆုံးခဲ့တဲ့ဒီပြီးခဲ့တဲ့သတင်းပတ်တုန်းကဒါကာမြို့အပြင်အဆောက်အုံပြိုကျရမှာဒီတရားမဝင်အဆောက်အုံဆောက်လုပ်ခဲ့တဲ့ပိုင်ရှင်ဖြစ်သူရဲ့ပိုင်ဆိုင်မှုတွေကိုအစိုးရအနေနဲ့သိမ်းဆည်းဖို့ဆိုပြီးတော့တရားရုံးတရုံးကနေပြီးတော့စီရင်ဆုံးဖြတ်လိုက်ပါတယ်။အဆောက်အုံပိုင်ရှင်ဖြစ်တဲ့ Suhail Rana ဟာအဲ့ဒီ Rana အဆောက်အုံထဲမှာရှိတဲ့အထည်ချုပ်စေုံကိုလည်းပိုင်ဆိုင်သူဖြစ်ပါတယ်။သူ့ရဲ့ပိုင်ဆိုင်မှုပစ္စည်းအားလုံးကိုထိန်းချုပ်ဖို့တရားရုံးကနေပြီးတော့မနေ့ကဆုံးဖြတ်ချက်ချခဲ့ပါတယ်။အဆောက်အုံပြိုမချခင်မှာစစ်ဆေးမှုတွေကအဲ့ဒီမှာဒီအကွဲကြောင်းတွေတွေ့ရမလို့အဆောက်အုံထဲမှာလူမနေဖို့သတိပေးခဲ့ပေမဲ့သူဟာအဲ့ဒီသတိပေးချက်ကိုမလိုက်နာခဲ့ဘူးလို့ရဲကပြောပါတယ်။ရဲဟာအခုအဆောက်အုံအင်ဂျင်နီယာတွေအပါအဝင်လူ၈ဦးကိုအဲ့ဒီအမှုကိစ္စနဲ့ဖမ်းဆီးထိန်းသိမ်းထားပါတယ်။စုံစမ်းစစ်ဆေးမှုတွေကိုလည်းဆက်ပြီးတော့လုပ်နေပါတယ်။ဒီတော့တွေ့မှာပဲဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ကယ်ဆယ်ရေးလုပ်ငန်းတွေဟာပြိုကျနေတဲ့နေရာကအပျက်စီးတွေကိုရှင်းလင်းဖို့အတွက်ဆက်ပျက်စီးတွေကိုအသုံးပြုပြီးတော့ဆောင်ရွက်နေကြပါတယ်။အဆောက်အုံအပြူပိတ်ထဲမှာအပြူကြားထဲမှာပိတ်ကြံခဲ့တဲ့ရာနဲ့ချီသူတွေရှိတာမလို့အသေးပြောက်ဆင်းဟာတိုးလာနိုင်တယ်ဆိုပြီးတော့တာဝန်ရှိသူတွေကခံမှန်းထားပါတယ်ပြိုကျတဲ့အချိန်မှာအဆောက်အုံထဲမှာလူ3000ကျော်ရှိနေတာဖြစ်ပါတယ်